အသက်အန္တရာယ်တွေထိခိုက်နေရတဲ့ဆေးရည်ပဋိပက္ခတွေဥရုယာတီပြောင်းလဲမှုနဲ့ကိုဗစ် -19 ကရောဂါကြောင့်တန်းနဲ့ချီတဲ့လူတွေငှက်မုတ်ခေါင်းမမှုနဲ့ကြုံရမဲ့အခြေဆိုင်နေပြီလို့ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP အကြီးအကဲကကြာတာပြည်နေမှာတတိပေးလိုက်ပါတယ်အဲ့ဒီလိုလူတွေအသက်ရှင်သန်နိုင်ရေးအလူငွေထဲဝင်ကြဖို့အလူရှင်နိုင်ငံတွေတန်ကြွယ်တဲ့ထေကြီးတွေကိုလည်း WFP အကြီးအကဲ David Beasley ကတိုက်တွန်းခဲ့ပါတယ်။ငှက်မုတ်ခေါင်းမမှုကပေးကြီးနဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့အကြောင်းလွန်ခဲ့တဲ့9လကသူတတိပေးခဲ့တယ်လို့အဲ့ဒီလောက်ထိအခြေအနေမဆိုးပေမဲ့လည်းအကူအညီလိုအပ်နေသူတွေအများပြချန်နေသေးတယ်လို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကို Mr. Beasley ကပြင်ပြခဲ့တာပါ။ WFP နဲ့မိဖက်အဖွဲ့တွေရဲ့အားထုတ်မှုနဲ့ဒီနှစ်အတွက်လူပေါင်း38တန်းလောက်ထိကူညီပေးခဲ့ပေမဲ့ကမ္ဘာတစ်ဝှမ်းကလူရေတပေါင်း290လောက်ငှက်မုတ်ခေါင်းမမှုနဲ့ရင်ဆိုင်ရတော့မဲ့အခြေဆိုင်နေပြီလို့လည်းသူကသတိပေးခဲ့တာပါ WFP ကထောက်ပံ့ထားတဲ့စာနာရိတ်ခါရင်းနဲ့အသက်ဆက်နေရတဲ့လူပေါင်းတန်း30လောက်ရှိပြီးတော့အကူအညီမရရင်အသက်ဆုံးရှုံးလိမ့်မယ်လို့လည်းပြောပါတယ်ငါမို့ခေါင်းမမှုနဲ့ရင်ဆိုင်ရနိုင်ခြင်းရှိတဲ့နိုင်ငံပေါင်း3000လောက်ရှိပြီးတော့စီရေပဋိပက္ခတွေပေါပေါနေတဲ့နိုင်ငံတွေမှာအခြေအနေဆိုးနေပြီလို့လည်း WFP အကြီးအကဲကသတိပေးခဲ့တာပါလူသားချင်းစာနာမှုအကြက်တဲ့အဆိုးဆုံးရင်ဆိုင်နေရတဲ့ရေမြေနိုင်ငံအပါအဝင်စီရေမတူမငြိမ်ဖြစ်နေတဲ့ကွန်ဂိုနိုင်ဂျီးရီးယားနဲ့တောင်ဆူဒန်လိုနိုင်ငံတွေမှာလူပေါင်းတန်းနဲ့ချီစာနာရိတ်ခါရှားပါမှုနဲ့ရင်ဆိုင်နေရတယ်လို့လည်း Mr. Beasley ကကုလလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်